ရှင်ပြတို့လုပ်မယ်ဒီမေတ္တာဦးဝေဖောင်ဒေးရှင်းကစတင်တော့မယ်လို့သိရလို့ပါဗျာ
။မေတ္တာဦးဝေဖောင်ဒေးရှင်းကတော့မနှစ်ကရှီလင်းလုံအရေးတော်ဘုံကြီးငွေရည်တူနေမှာစိုက်ပြီးတော့တည်ထောင်တာပါ။အဲ့ဒီနေရာဦးဇင်းက25နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့25ကိုပါရမီ10ပါးလေးနဲ့မြောက်ပြီးတော့ကျပ်သိန်း250မှတည်ပေးခဲ့တာပေါ့။ဒါပေမဲ့တခါကြီးဦးမင်းကွန်နိုင်တော့ကနိုင်ငံရေးလှုပ်တင်တဲ့မှာအမလဲဖြစ်နေတဲ့ကြောင့်ဒီနေ့26နှစ်ပြည့်အထိမ်းအမှတ်နေ့ကျမှာပဲစပြီးတော့လုပ်ငန်းလည်ပတ်နိုင်မှာပေါ့။
ဒီမေတ္တာဦးဝေဖောင်ဒေးရှင်းနေပြီးတော့အဓိကပါရမီဒီနှစ်မှာလုပ်ဖို့ရှာထားချက်များရှိပါသည်အရှင်ဖျား
။မေတ္တာဦးဝေဖောင်ဒေးရှင်းအဓိကအဖြစ်နိုင်ငံရေးကျင်းသားဟောင်းနေရဲ့မိသားစုရဲ့ပြည်ရင်ကြမ်းမဲ့နဲ့ပတ်သက်တဲ့လိုအပ်ချက်တွေဖြည့်ဆည်းပေးဖို့အတွက်ထူထောင်ထားတာဆိုတော့ဟိုဒီနှစ်အနေနဲ့ပွဲဦးထွက်အနေနဲ့တနင်္ဂနွေလုံးမှာရှိတဲ့နိုင်ငံရေးကျင်းသားဟောင်းနေရဲ့သားသမီးကျောင်းသားကျောင်းသူပေါင်း450ဦးဟိုဗလာဆောက်ဦးတို့ခဲရန်ဘောဘန်နောက် T ပေါ့လေအဲ့လိုကျောင်းသုံးပစ္စည်းလေးတွေလှူဒန်းပေးမှာပါပဲ
။မေတ္တာဦးဝေဖောင်ဒေးရှင်းဦးဆောင်မဲ့ကိုမင်းကိုနိုင်တို့ရောအရှင်ပြဘလိုများမင်ကြားထားမျိုးရှိလဲမသိဘူ
း။တခါကိုမင်းကိုနိုင်ကိုရိုင်းကလည်းဒီပရဟိတာဖောင်ဒေးရှင်းတွေတခုတည်ထောင်ခြင်းနဲ့ဆန္ဒရှိတာပေါ့။ဦးစင်းကိုရိုင်းကလည်းပဲဒီနိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တဲ့ပရဟိတာလုပ်ငန်းလေးတခုလုပ်ချင်တာပေါ့နော်။အဓိကကတော့ဒီမေတ္တာဝေဖောင်ဒေးရှင်းကိုဟိုတည်ထောင်ပြဖို့အတွက်ဦးစင်းနဲ့ကိုမင်းကိုရိုင်းနဲ့တာဝန်ပြုလုပ်ဖြစ်သွားတာပါ။အဲ့တော့မေတ္တာဝေဖောင်ဒေးရှင်းအတွက်ကိုဦးစင်းစွမ်းနိုင်တယ်မှာလေမတ်တင်ငွေတွေလှူဒန်းပြသွားတာကတော့အဓိကအပြင်နှစ်ချက်ပေါ့လေဒီ88ရေရုံပုံရံနေစိုက်ပြီးတော့ဒီနေ့ဒီချိန်ထိနိုင်ငံသားတွေရဲ့ကောင်းကျိုးအတွက်အသက်သွေးချွေးတွေစတဲ့ဘဝတွေပေးဆပ်ပြီးတော့ဆွံ့လွတ်အနေနဲ့ခံခဲ့ကြတဲ့နိုင်ငံရေးသမားအလုံးတိုင်းပြည်သားအလုံးရဲ့နှလုံးသားမှာရှိတဲ့နိုင်ငံရေးစိတ်ဓာတ်မေတ္တာစိတ်ဓာတ်ကိုဂုဏ်ပြုပူဇော်တဲ့အနေနဲ့ရောနောက်တစ်ခုကတော့ဒီနိုင်ငံရေးသမားတွေရဲ့ကျေးဇူးတရားကိုကျေးဇူးတုံ့ပြန်တဲ့အနေနဲ့ရောပေါ့အဲ့တော့နိုင်ငံရေးစိတ်ဓာတ်ကိုဂုဏ်ပြုတယ်ဆိုတဲ့နေရာမှာနိုင်ငံရေးစိတ်ဓာတ်ဆိုရလဲတကယ်တမ်းကျတော့နိုင်ငံသူနိုင်ငံသားတွေရဲ့ကောင်းကျိုးကိုလိုလားတဲ့မေတ္တာတရားပါပဲအဲ့တော့စစ်မှန်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးစိတ်ဓာတ်ဆိုတာမေတ္တာစိတ်ဓာတ်အဲ့ဒီမေတ္တာတရားဟာဂုဏ်ပြုတိုက်တဲ့တရားပူဇော်တိုက်တဲ့တရားပေါ့နိုင်ငံရေးလှုပ်ရှားကြတဲ့တိုင်းပြည်သားအားလုံးရဲ့အသက်ပေးဆပ်ခဲ့ပြီးတဲ့နိုင်ငံရေးသမားတွေရောအသက်ရှိထင်ရှားရှိနေတဲ့နိုင်ငံရေးသမားတွေရောနိုင်ငံရေးသမားအားလုံးရဲ့နှလုံးအိမ်မှာရှိတဲ့နိုင်ငံရေးစိတ်ဓာတ်မေတ္တာစိတ်ဓာတ်ကိုဂုဏ်ပြုပူဇော်တဲ့အနေနဲ့ဒီမေတ္တာဦးဝေဖောင်ဒေးရှင်းတည်ထောင်ပြီးတော့လိုအပ်ချက်တွေဖြည့်ဆည်းပေးတာနောက်တစ်ခုကတော့နိုင်ငံရေးသမားတွေကျေးဇူးတရားကိုကျေးဇူးဆတ်တာပါပဲဒီနိုင်ငံမှာရှိတဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးအရေးအားအလုံးနောက်ဆုံးပရဟိတကိစ္စရီအစနိုင်ငံရေးနဲ့ဆက်နွယ်မှုရှိတာပေါ့နော်နိုင်ငံရေးအခြေအနေပေါ်မူတည်ပြီးတော့ပဲဒီအရေးအားအလုံးကဖြစ်တည်နေကြရတာပေါ့နိုင်ငံရေးအခြေအနေကောင်းရင်ကျန်တဲ့အရေးအားတွေအလုံးလည်းအခြေအနေကောင်းမှာပေါ့နော်ဟိုတခြားအရေးတွေမပြောနဲ့ပရဟိတအများကျို့စေတနာတက်တက်နဲ့ဆောင်ရွက်ပြီးတော့ပရဟိတလုပ်ငန်းကိစ္စရီမှာတော့မှနိုင်ငံရေးရဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတာပေါ့နော်အခုလက်ရှိအခြေအနေမှာဆိုရင်လည်းပဲတချို့နိုင်ငံရေးသဘောထားညဉ့်ညံ့ပြပေါ်နဲ့ဒေတာတွေဆိုလို့ရှိရင်တော့ bright တက်လို့လိုရတာအဆင်ပြေတယ်နိုင်ငံရေးသဘောထားတင်ပါတယ်နေရာဒေတာတွေမှာဆိုရင် bright တက်လို့လိုရတာလုံးဝအဆင်မပြေဘူးပေါ့အဲ့တော့ bright တက်ကိစ္စကုသိုလ်ကိစ္စမျိုးမှာတော့မှနိုင်ငံရေးရဆက်နွယ်မှုရှိနေတာပဲနိုင်ငံရေးအခြေအနေကောင်းမှကျန်တဲ့အရေးအရာတွေအလုံးအခြေအနေကောင်းမှာပေါ့နော်ဒီနိုင်ငံရေးသမားတွေကဆွံ့လွတ်နေတာခံပြီးတော့ထောင်ကျခံအသက်စည်အသက်တည်ခံပြီးတော့နိုင်ငံရေးလုပ်ကိုရဲရဲဝံ့ဝံ့ပြပြတတ်တတ်လှုပ်ဆောင်ခဲ့ကြတဲ့အတွက်ကြောင့်လည်းနိုင်ငံရေးအခြေအနေတွေဒီနေ့ဒီချိန်ထိတန်တာတစ်ခုရွေးလျားလာခဲ့တာပေါ့နော်အဲ့တော့နိုင်ငံရေးသမားတွေရဲ့ကျေးဇူးတရားနိုင်ငံသူနိုင်ငံသားအလုံးပေါ်မှာရှိတယ်စီးပွားရေးသမားတွေပေါ်မှာရလူမှုရေးသမားတွေပေါ်မှာပညာရေးကျန်းမာရေးပရဟိတအလုံးပေါ်တော့အရေးရပဲအရေးရဘယ်လိုလုပ်နိုင်ငံရေးသမားတွေကျေးဇူးတရားရှိနေတာပဲဦးစင်းပေါ်မှာရှိတဲ့တရားကိုပြောမယ်ဆိုရင်အခုဆိုလို့ရှိရင်ဒီစာနေစင်းတွေလက်ခွင့်အထိုက်လျောက်ရလာတဲ့အတွက်ကြောင့်နေစင်းနဲ့မျှသတင်းစာကြားနယ်တွေစိတ်ဝင်စားအားဟပါဖတ်ရှုခွင့်ရနေတာကနိုင်ငံရေးသမားတွေကျေးဇူးပဲပေါ့နော်ဒါကြောင့်နိုင်ငံရေးသမားတွေနိုင်ငံသားတွေပေါ်မှာရှိတဲ့ကျေးဇူးတရားကျေးဇူးဆတ်တဲ့အနေနဲ့လည်းပဲဒီမင်တာဝေဖောင်ဒေးရှင်းတည်ထောင်ပြီးတော့ဦးစင်းစွမ်းနေနေမှာလှူဒန်းပြတာပါ
ရှင်များအခုဒီနေ့ပေါ့နော်မြန်မာနိုင်ငံရဲ့ဒီအခြေခံပညာရေးအခြေအနေနဲ့ပတ်သက်ပြီးတော့အရှင်ဖျားတို့ကဒီအနေနဲ့အနှံ့အောင်လိုက်ပြီးတော့လေစေကူတာတာလေးဒီပညာရေးဆောင်ရွက်တာတွေလုပ်နေရဆိုတော့ဟောဘလို့များအရှင်ဖျားအနေနဲ့သုံးသပ်မိပါလဲမသိဖျားဘလို့များမိန်ကြားခြင်းမှလည်းမသိဖျား
အခြေခံပညာနဲ့ပတ်သက်လို့ရှင်တော့အခြေခံပညာကြောင်းတိုင်းကြောင်းတိုင်းမှာရေးထားတဲ့စာလုံးသုံးလုံးရှိတယ်လေစိတ်ဓာတ်စီကံပညာဆိုပြီးတော့ရေးထားတာရှိတာပေါ့ဒီစိတ်ဓာတ်စီကံပညာဆိုတဲ့စာလုံးသုံးလုံးဟာဒီအခြေခံပညာကြောင်းမှာရှိတဲ့ဆရာဆရာမတွေအားလုံးရောကျောင်းသားကျောင်းသူတွေအားလုံးပဲပြည့်စုံမဲ့အရေးသေးသုံးမျိုးပါပဲအဲ့တော့စိတ်ဓာတ်ဆိုတဲ့နေရာမှာယူသားဖြောင်းမတဲ့စိတ်ဓာတ်ဖြူစင်မြင့်မြတ်တဲ့စိတ်ဓာတ်ရှိရမှာပေါ့နော်အဲ့တော့ဆရာဆရာမတွေကိုယ်တိုင်လည်းယူသားဖြောင်းမမယ်ဖြူစင်မြင့်မြတ်မယ်ကျောင်းသားကျောင်းသူတွေလည်းယူသားဖြောင်းမဖြူစင်မြင့်မြတ်သင်ကြားပေးနိုင်ရမှာပေါ့စီကံဆိုတဲ့နေရာမှာလည်းတာဝန်သိတတ်မှုတာဝန်ကြည့်ပြမှုရှိရမှာပေါ့ဆရာလည်းဆရာတောင်းဝန်တပည့်လည်းတပည့်တောင်းဝန်ကြည့်ပြပါမယ်။နောက်ဆုံးဟိုတနင်္ဂနွေနိုင်ငံနဲ့ချီပြီးတဲ့ထီအောင်တောင်းဝန်ကြီးမြန်မာသားတော့ပေါ့လေ။တောင်းဝန်သိတတ်မှုတောင်းဝန်ကြည့်ပြမှုဆိုတဲ့မှာတောင်းဝန်ယူမှုတောင်းဝန်ခံမှုလည်းပါသွားတော့ပေါ့။ပညာဆိုတဲ့နေရာမှာတော့ကျောင်းစာပညာရောပြမဘုဒ္ဓရာပညာရောပညာနှစ်မျိုးလုံးပြည့်စုံအောင်ပေါ့။အဲ့တော့ထင်ရန်ပညာထင်တဲ့ကျောင်းတွေမှာပြဋ္ဌာန်းတဲ့ပြဋ္ဌာန်းချက်တွေရောသင်ကြားနည်းစနစ်တွေရောဆရာဆရာမတွေရဲ့ကျောင်းသားကျောင်းသူတွေမှာသင်ကြားပုံသင်ကြားနည်းကရောစိတ်ဓာတ်အကောင်စီကံရှိပညာတက်ဒီအရေးသေးသုံးမျိုးနဲ့ပြည့်စုံအောင်ထောက်ကူပြုနိုင်တဲ့နည်းစနစ်တွေဖြစ်ရမှာပေါ့နော်။အဲ့တော့အဲ့လိုဖြစ်ဖို့အတွက်ဆိုတာကတော့ပ ပြဋ္ဌာန်းချက်တွေထဲမှာလည်းပဲဒီအရေးသေးသုံးမျိုးအထောက်အကူပြုနိုင်တဲ့ပြဋ္ဌာန်းချက်မျိုးတွေဖြစ်ရမှာပေါ့နော်ဟိုသင်ရိုးထဲမှာပါတဲ့ဟာကိုပဲအလွတ်ကျက်ပြီးတော့ဒီထဲအတိုင်းပဲဤသည်ပြမလို့ဖြေတာမျိုးအဲ့လိုဖြေမှသာလေပညာရေးရှင်မြန်မာတွေလိုသတ်မှတ်တာမျိုးတော့မဖြစ်သင့်ဘူးပေါ့သူသဖြင့်တော့ဒီပညာရေးသေးမြန်မာဘူးဆိုလို့ရှိရင်ဒီပြင်ပစာဥစားရန်နေဖတ်ရှုတဲ့အလေ့ကျင့်လည်းရဖို့လိုတာပေါ့ပြင်ပစာတွေဖတ်ဖြစ်သွားအောင်လည်းပဲကျောင်းပြဋ္ဌာန်းချက်ကပြဋ္ဌာန်းထားပြီးသားဖြစ်နေမှာပေါ့နော်ဒီကျောင်းပြဋ္ဌာန်းချက်မှာပါတဲ့သင်ခန်းစာတစ်ခုဟာအပြင်စာမှာဖတ်ဖတ်နဲ့ဘလို့မှကိုမရအောင်အပြင်စာဖတ်မှသာလေဟိုဒီအကြောင်းအရာကိုဒီသင်ခန်းစာကိုရေးသားလို့ရတယ်ဖြည့်ဆို့လို့ရတယ်ဆိုတော့မျိုးဖြစ်ရမှာပေါ့ဒါမှကျောင်းသားကျောင်းသူတွေကအပြင်စာတွေဖတ်ဖြစ်သွားကြမှာပေါ့နော်နောက်အရေးကြီးတဲ့ချက်ကလည်းကျောင်းစာကြည့်လိုက်ပေါ့လေအခုဆိုလို့ရှိရင်အများအားဖြင့်အချိန်ကမညာကျောင်းနေကျောင်းစာကြည့်တဲ့တွေကစာအုပ်ထောင်နေဖြစ်နေတာပေါ့စာအုပ်ထောင်ဆိုတာစာအုပ်တွေကိုထောင်ချထားတာပေါ့လေစာကြည့်တဲ့ရေးတော့ခတ်ထားတယ်ဖွင့်တယ်ပဲထောင်တော့ဒီအပေါ်ရန်တာမန်ဟိုကတ်တွန်းလေးတွေလောက်တာမန်စာဆောင်လေးလောက်ပဲခလေးတွေဖတ်ရှုခွင့်ပေးပြီးတော့ဒီလေးလက်လေးနဲ့တဲ့စာအုပ်တွေနှစ်သာရပြောတဲ့စာအုပ်တွေကျတော့ဗီဒီယိုထဲမှာပဲဒီတိုင်းတော့ခတ်သိမ်းထားတာဖြစ်နေတာပေါ့အဲ့ဒါဆိုတော့စာအုပ်တွေကအကြောင်းအခြေချုပ်နဲ့ဟိုထောင်ချနေတဲ့သဘောပေါ့လေအဲ့တော့စာကြည့်တဲ့ကိုထောင်ချထားတာဟာကျောင်းသားလူငယ်တွေရဲ့အနာဂတ်ကိုရောတိုင်းပြည်ရဲ့အနာဂတ်ကိုပါထောင်ချထားတာနဲ့အတူတူပါပဲဒါကြောင့်စာကြည့်တဲ့တွေကတကယ်ကိုစာကြည့်တဲ့ဆိုတဲ့အမည်နာမနဲ့လည်းလုံကြီးတောင်တက်ဝင်လှုပ်ရှားမှုရှိနေရမှာပေါ့လေအခြေခံပြည်ကျောင်းတွေမှာကြွေးကြော်ထားတဲ့ကတ်ထားတဲ့ဆိုင်းဘုတ်တိုင်းပဲစိတ်ဓာတ်စီကံပညာဆိုတဲ့အတိုင်းစိတ်ဓာတ်ကောင်းကောင်းစီကံရှိရှိပညာတတ်ဖြစ်အောင်ထောက်ကူပြုနိုင်တဲ့ပညာရေးစနစ်ဖြစ်ဖို့လိုပါတယ်